ုပထမဆုံးမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွက်ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုဝေဖန်သုံးသပ်ထားတဲ့ The New Humanitarian စာဆောင်ရဲ့ဆောင်းပါးကိုတင်ပြပါမယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တောင်းဝန်ထမ်းဆောင်ခဲ့တဲ့ Miss Nolin Heza ပြီးခဲ့တဲ့နှစ်မတ်လ16ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာမြန်မာနိုင်ငံအခြေအနေကိုအစိုးရခံစားတင်ပြတဲ့နေရာမှာထူးခြားတဲ့အချက်တခုပါဝင်နေခဲ့တယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအမျိုးသားညီညွတ်ရေးဆိုရာ NUG နဲ့အခြားအရက်ဖတ်အဖွဲ့အစည်းအားလုံးရဲ့တောင်းဆိုချက်အရအားလုံးပါဝင်သောလူသားချင်းစာနာမှု Forum Inclusive Humanitarian Forum IHF ကိုဖွဲ့စည်းတည်ထောင်မှုအတွက်ကြိုးပမ်းမှုတွေကိုကျမထောက်ခံပါတယ်။ဒီ IHF ဟာမြန်မာနိုင်ငံကိုလူသားချင်းစာနာမှုကူညီရေးဖြစ်နိုင်တဲ့လမ်းကြောင်းအလုံးကနေဝင်ရောက်ပေးအပ်နိုင်အောင်လမ်းဖွင့်ပေးဖို့ရည်ရွယ်တာဖြစ်ပါတယ်လို့သူကပြောသွားပါတယ်။အခုဆိုရင် Miss Nolin Heza ဒီကိစ္စကိုကုလသမဂ္ဂမှာပြောသွားတာတစ်နှစ်ကျော်ကြာခဲ့ပါပြီ။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာနယ်မြေတွေပို့ပြီးသိမ်းပိုက်ထိန်းချုပ်နိုင်လာတဲ့အတွက်လူသားချင်းစာနာမှုကူညီရေးပေးအပ်ဖို့အခွင့်အလမ်းနေပို့ပြီးတိုးလာပြီးမယ်။IHS အစီအမံကိန်းကတော့အကောင့်ထဲပေါ်မလာသေးပါဘူးလို့ဆောင်းမရှင်ကဆိုပါတယ်မြန်မာနိုင်ငံတွင်းကိုနိုင်ငံတကာအကူအညီတွေလမ်းကြောင်းအမျိုးမျိုးကနေပြည့်အပ်မဲ့အစီအစဉ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထောက်ခံပေးမယ်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုပေးအပ်ရေးအေဂျင်စီ UNOCHA ကကန့်ကွက်ခဲ့တဲ့အကြောင်းဒီအစီအစဉ်ဟာကုလသမဂ္ဂရဲ့လုပ်ပိုင်ခွင့်မူပေါင်းအကန့်အသတ်တွေကြောင့်အကောင့်ထဲမပေါ်လာတဲ့အကြောင်း Miss Nolin Heza ကနောက်ပိုင်းမှာပြောလာပါတယ်အခုဆိုရင်လူသားချင်းစာနာမှုအကူအညီလိုအပ်သူတော်တော်များများဟာတော်လှန်ရေးအင်အားစုတွေတိမ့်ပိုက်ထိန်းချုပ်ထားတဲ့ဒေသတွေမှာရှိနေကြပြီမဲ့ကုလသမဂ္ဂကတော့အကူအညီတွေပေးအပ်တာကိုစစ်ကောင်စီရဲ့ခွင့်ပြုချက်ရယူပြီးမှမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နယ်မြေတွေအတွင်းမှာပဲလုပ်နေရပါတယ်တိုင်းရင်းသားအဖွဲ့တွေနဲ့NUG ရဲ့လူသားချင်းစာနာမှုရေးရာဝန်ကြီးဌာနတို့ကအဆိုပြုထားတဲ့ IHF အစီအစဉ်အရလူသားချင်းစာနာမှုကူညီတွေကိုအရက်ဖတ်အဖွဲ့စည်းတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အုပ်ချုပ်ရေးအဖွဲ့တွေကိုတဆင့်ခံပြီးလိုအပ်နေသူတွေစီကိုနေဆက်ဖြတ်ကျော်ပြီးပြည့်ရမယ့်အစီအစဉ်ဟာအကောင်းဆုံးဖြစ်ပါတယ်လို့ဝေဖန်သူတွေကပြောကြပါတယ်။လက်ရှိကုလသမဂ္ဂလုပ်နေပုံကတော့လုံးဝထိရောက်မှုမရှိဘဲစစ်ရေးပြည်ပခါတွေကြောင့်အရေးပေါ်အကူအညီလိုနေသူတွေအတွက်အခြေအနေပိုဆိုးစေပါတယ်လို့ The New Humanitarian ဆောင်းပါးမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးဧပြီလ22ရက်ကဘန်ကောက်ပို့စ်သတင်းစာမှာဖော်ပြခဲ့တဲ့မြန်မာနိုင်ငံမြောက်ရီဘတ်မှာစစ်ဆန့်ညှိနှိုင်းမှုတွေစတင်ပြီးတိုက်ပွဲတွေကြားလိုက်တဲ့နောက်ထိုင်းနိုင်ငံမဲဆောက်ဖက်ကိုရောက်လာတဲ့မြန်မာစစ်ဘေးရှောင်တွေနေရပ်ပြောင်းနေကြတဲ့အကြောင်းသတင်းကိုတင်ပြပါမယ်။မြန်မာနိုင်ငံမြောက်ရီဘတ်ကတိုက်ပွဲတွေကြောင်းထိုင်းနိုင်ငံဘက်ကိုဝင်ရောက်လာတဲ့မြန်မာဒုက္ခသည်3000ကျော်လောက်ရှိခဲ့ပေမဲ့အခုရက်ပိုင်းမှာစစ်ဆန့်ညှိနှိုင်းမှုတွေစတင်လာပြီးတိုက်ပွဲတွေဆဲသွားတာကြောင့်မြန်မာဒုက္ခသည်1000လောက်ပဲကျန်တော့တဲ့အကြောင်းထိုင်းစစ်တပ်တာဝန်ရှိသူတို့ကပြောပါတယ်။လက်ရှိချိန်မှာတော့ထိုင်းမြန်မာချစ်ကြည်သရာအမှတ်ကိုအရသာပြည်သူတွေကူတန်းသွားလာဖို့ပုံမှန်တိုင်းဖွင့်လှစ်ထားတဲ့အကြောင်းသတင်းမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။